တော်ရရှိများရှင်လူတယောက်ရဲလို့ဖြစ်လာရင်မွေးရပါအခွင့်အရေးရှိသလိုထမ်းဆောင်ရမယ့်တာဝန်တွေလိုက်နာရမယ့်ကျွင့်တွေစောင့်တင်းရမယ့်တိခါတွေလည်းအလိုလိုကပ်ပါလာပါတယ်စစ်အစိုးရလက်အောက်မှာနေထိုင်ခဲ့ရတဲ့ကာလတစ်လျှောက်လုံးရသင့်ရထိုက်တဲ့မွေးရပါအခွင့်အရေးဆိုရာတွေနဲ့လူလူအလောင်းဝေးနေခဲ့ရပြီးရှစ်လေးလုံးအေးတော်ဘုံကြီးမပေါ်ပေါက်ခင်ကလူအခွင့်အရေးဆိုတဲ့စကားရက်နဲ့ပါတီစုံဆိုတဲ့ဝေါ်ဟာရကိုလူငယ်တွေမကြားဘူးကြပဲလူကြီးတွေကိုယ်တိုင်တောင်မလျော်လို့ဒါမှမဟုတ်နှုတ်နဲ့တောင်ပြောဖို့မဝေမယဲဖြစ်နေရတာနဲ့တက်ကြီးစကားတက်ငယ်မကြားဘူးပဲရှိခဲ့ရပါတယ်စစ်အစိုးရခေတ်မှာပြည်ပရောက်သွားတဲ့ចောင်းသားတယောက်ကိုတခြားအတန်းပေါ်တွေကခုမြန်မာလူထုတွင်တွင်ကျဲကျဲကျင့်သုံးနေတဲ့လက်မကောက်ခံဆန္ဒဖော်ထုတ်တဲ့ petition မှာလက်မရေးထိုးနိုင်မထိုးနိုင်သဘောထားတောင်းခံတဲ့အခါ petition ဆိုတာလက်တွေ့ကျင့်သုံးမှုနင်းနေသားသားကြားတော်မကြားဘူးတာမဟုတ်ပါပြောလို့ဘာလို့ရမှန်းတော့မသိခဲ့တဲ့ဖြစ်ရလဲရှိခဲ့ဘူးပါတယ်လူဖြစ်ပါရဲ့ဒီလိုမွေးရပါအခွင့်အရေးကိုမသိပဲလူဖြစ်ရှင်ရတဲ့ဘဝတက်ရောက်နေတာဖြစ်ပြီးဒါကိုမစင်ញင်မိကြပဲတိုင်းပြည်အစွဲလူမျိုးအစွဲနေထိုင်ရာဒေသဆွေးနဲ့ဘလုံးပွဲတွေမှာမြမာတွေဟာကိုအားပေးတဲ့အသေးအေးနေရင်ရှုံးရခေါင်းသားဒါတော့အရှုံးမခံနိုင်ဘူးဆိုတော့ဒေါသအိုးတွေပောက်ကွဲထွက်ကုန်ပြီးဂုံတွေရိုက်ချိုးပွဲကြည့်ဇင်တွေဖြစ်တွေ့ရမြင်ရကောက်ပြက်ပောက်ကြပြီးအရှုံးတံကိုမခံရနိုင်ဖြစ်ကြပါတယ်အရှုံးရှိရင်အနိုင်ရှိမယ်ဆိုတဲ့အကစားစိတ်ဓာတ်တွေမေ့လျော့ပြီးဒါမျိုးတွေမဖြစ်သင့်မီမဲ့အချိန်ချင်းထပ်ခါဖြစ်နေတဲ့အတွက်လူဖြစ်ရှုံးနေတာမတွေးပဲဘလုံးဝဲရှုံးတာလက်မခံနိုင်တဲ့အပြင်မရင်ကြီးတော့ပဲလွဲမှားတဲ့အဖြစ်သမားတက်တက်ဖြစ်သွားကြပါတယ်ဗြိတိန်စာရေးဆရာပူလီဇာဆုရှင်အန်ဒရူးမာရှယ်ရေးသားတဲ့Empire ရိတ်အောက်ကမြမပြေခေါင်းစဉ်ခွဲနဲ့ The Trouser People ဘောင်းမီဝတ်သူများစာအုပ်မှာစစ်အစိုးရလက်ထက်ကဘလုံးပွဲတွေမှာစစ်တပ်ဝင်ကစားတဲ့အခါပြစ်သက်ကစူပူဆဲဆိုဖို့ဘလုံးပွဲကိုအားပေးကြတယ်လို့မြမရီရဲ့စိတ်တဆကိုဖော်ပြပါတယ်။တခြားနိုင်ငံတွေကဘလုံးဝါသနာအိုးတွေလည်းအရှုံးနဲ့ရင်ဆိုင်ရရင်ပတ်ကွဲတတ်ကြပါတယ်။မြမဘလုံးဝါသနာအိုးတွေဟာအရင်ကဆိုအဟစ်ဆဲဆိုတတ်တာပဲများပြီးခုတော့ဆဲဆိုယုံမကဖြစ်စည်းတက်လာတာတစ်ခါမဟုတ်နှစ်ခါမဟုတ်အချိန်ချင်းဖြစ်လာပါတယ်ဒါရီနဲ့ပတ်သက်ပြီးရတ္တဝိတ္ထုတွေရေးနေရကတိုင်းပြည်လူရင်းရနိုင်ငံရေးဆောင်မတွေရေးလာတဲ့စာရေးဆရာမခင်းနှင်းဦးသုံးသက်တာကတော့
ပေါ်ပွဲမှာရှုံလို့ရှိရင်ခုံတွေရိုက်ခွဲတယ်ကံကြောက်ဖြစ်တယ်ပေါ်ကံနေတဲ့အသင်းအဖွဲ့တွေကပေါ်သမားတရားကိုမကြည်နိုင်ရေးတန်ဘူးနဲ့လှမ်းပေါက်တယ်သီးခံနိုင်စွာမျိုးသိမ့်နိုင်စွာကိုယ့်ကိုယ်ကိုထိမ့်သိမ့်နိုင်စွာဆိုရဲလူရဲ့ကိုရေးကိုသွေးတွေအကုန်ကြကုန်တာပေါ့လူတွေရဲ့စိတ်ထွက်ပေါက်အနေနဲ့အချိန်မှပောက်ကွဲလို့ရတယ်ဆိုရာတစိမ့်တတိသားလည်းမှန်ပါတယ်ဘယ်နိုင်ငံဘယ်လူမျိုးမှပဲဖြစ်ဖြစ်ဘလောက်ကြီးလေးချင်းပေးထားတဲ့လူမျိုးပဲဖြစ်ဖြစ်မကောင်းတဲ့အလေးချင်းဆိုရယ်ရှိကြပါပဲဘောပွဲမှာလည်းပဲရှုံးတဲ့အခါမှာဒီလိုရုံရင်းဆန်ခတ်ဖြစ်တာတွေရှိတတ်တယ်ဒါပေမဲ့မာလောက်စီးပြက်ကံပြက်ဖြစ်ချင်မှဖြစ်မယ်လူအတိုင်းတာတစ်ခုအနေနဲ့တော့ပောက်ကွဲရင်ပောက်ကွဲမယ်ဒီမှာလူမျိုးလွတ်လွတ်စပယ်ပောက်ကွဲတာမျိုးတော့ဟုတ်ချင်မှလည်းဟုတ်မယ်
ဒီလိုစီးမဲ့ကမ်းမဲ့ဗျာမရာနိုင်မှုတွေနိုင်ငံကြီးသားမပိသားမှုတွေမိမိစိတ်မိမိကိုယ်ကိုမထိန်နိုင်တာတွေပက်ပင်ဆုံးမထိန်းချောင်းမဲ့တာတွေကိုဆက်စစ်ကြည့်တဲ့အခါ
ဘောလုံးပွဲမှာလူတွေပောက်ကွဲတဲ့ဆိုက်ကိုကိုယ်နိုင်ငံလူမျိုးတွေဘာကြောင့်ဒီလောက်ကိုယ်ရည်ကိုယ်သွေးတွေညံ့သွားလဲဘာကြောင့်တီးခတ်နိုင်စွမ်းတွေညှိနှိုင်းပူပေါင်းဆောင်ရွက်နေထိုင်မှုတွေညံ့သွားလဲဆိုတော့ကလေးဘဝကနေပြီးတော့တက္ကသိုလ်ပညာရေးပြီးတဲ့အထိနိုင်ငံသူနိုင်ငံသားအကောင်တယောက်အဖြစ်ကိုတင်ငန်းစာတွေထဲမှာလည်းထည့်မတင်ပေးလိုက်ဘူး။တချောင်းတင်ငန်းစာကို့စ်ထဲမှာလည်းတွဲဝိုက်တဲ့နည်းနဲ့လည်းမပါဘူး။ဓာတ်ရိုက်လည်းမပါဘူး။နောက်ပြည်သူနေတီလည်းငငယ်ကမတင်ခဲ့ကြဘူး။အဲ့ဒီအကျိုးဆက်တွေလို့ယူဆလို့ပါ။အတ္တပရကိုတွဲပြီးတော့နေရမယ်ဆိုတော့လေ့ကျင့်ပေးမှုမရှိတာလေ။စပြီးတော့ကျောင်းတက်ထဲကအမှတ်ကောင်းကောင်းအမှတ်ကောင်းကောင်းအဲ့ဒါနဲ့ကြီးလာတဲ့အခါမှာကိုရဖို့ပဲဦးတည်တဲ့ဒုတိယအဖြစ်နဲ့တသက်လုံးလေ့ကျင့်ပေးလိုက်တယ်လို့ဖြစ်သွားတာ။ရည်ရွယ်ခြင်းမှလည်းရည်ရွယ်မယ်။သူတို့စနစ်ကမှားနေတဲ့အခါကျတော့ထွက်လာတဲ့ရက်လက်ကအဲ့လိုဖြစ်သွားတာလေ
တကယ်တော့မြမရိုးရာချင်းကကစားပွဲဟာတူးချင်းထူးချွန်လာတဲ့ဟန်ချင်းညီညီအပေးယူမျက်မျက်နဲ့အခွင့်နဲ့လွတ်တက်ကင်တက်ကစားတတ်တဲ့ချစ်စရာကစားနည်းပဲဖြစ်ပါတယ်ဒါဟာမြမရီရဲ့မွေးရပါအများနဲ့လိုက်လျောညီထွေနေတတ်တဲ့သဘောလဲဆောင်းပါတယ်ရွှေရိုးကလောင်နာမည်နဲ့1882ခုနှစ်မှာထုတ်ဝေခဲ့တဲ့ The Burman His Life and Notions စာအုပ်ရေးတဲ့စကော့တလန်လူမျိုးအရေးပိုင်ဆာဂျိမ်းစ်ဂျော့ချ်စကော့တ်ဟာဗမာပြည်ကိုဘလုံးကစားနည်းယူလာတာမို့ မြန်မာလူမျိုးတွေနဲ့ဘောလုံးအကစားကရာစုနှစ်တွေချီပြီးကျောင်းဝင်ရင်းနှီးရုံမကမြန်မာဘောလုံးရွှေထီးဆောင်ရတဲ့ကာလတွေလည်းရှိခဲ့ပါတယ်။တချိန်ကဘောလုံးချန်ပီယံဖြစ်ခဲ့ပေမဲ့တဖြည်းဖြည်းနဲ့ရှုံးပြီးရင်ရှုံးလာရတဲ့အကြောင်းတွေအမျိုးမျိုးရှိနေပြီးဒီဘောလုံးပွဲတွေမကအဖက်ဖက်မှာအောက်တန်းနောက်တန်းကျနေတာကိုဒေါက်ကင်းနှင်းဦးသုံးသပ်တာကတော့
မွေးကလေးကမွေးရပါအခွင့်ရေးတွဲပြီးတော့ရလာတဲ့လူမျိုးဖြစ်ပေမဲ့ဘာဖြစ်လို့နောက်ကျကြံခဲ့တာလဲ။အဓိကတော့ပညာရေးစနစ်ချွတ်ချုံကြတယ်ပညာရေးစနစ်မကောင်းဘူးတိုင်းလူပြည်သားကောင်းတွေကိုမွေးဆုံမပေးနိုင်ဘူးတာဝန်သိတဲ့လူတာဝန်သိတဲ့နိုင်ငံသားတိုင်းလူပြည်သားအချင်းလေးချင်းမပြောထောင်ပေးနိုင်ဘူးနောက်စီးပွားရေးတွေကြက်တဲလာတယ်စီးပွားရေးကျဆင်းတယ်ပညာရေးနဲ့စီးပွားရေးအောက်ကိုကျတဲ့အခါမှာတခြားအရေးအရာတွေအကုန်လုံးတိုင်းပြည်လုံးကျသွားတာပဲ
ရှေးဘိုးဘွားတွေဟာမွေးရပါခွေရေးကိုလည်းသိတာဝန်တွေကိုလည်းစောင့်ထိန်လိုက်နာတတ်ပေမဲ့စနစ်ကောင်းတစ်ခုအောက်မှာပြိုးထောင်ခွင့်မရတဲ့အတွက်လူတံမိုးတွေကျဆင်းသွားရတာလည်းဖြစ်ပါတယ်
။ကျောင်းမှာစူပေါင်းလို့လုပ်ရတဲ့အလုပ်တွေအားကစားချိန်တွေမပါတဲ့အချိန်မှာအားကစားကစားတဲ့အခါမှာရှုံးတဲ့အခါလည်းရှိမယ်နိုင်တဲ့အခါလည်းရှိမယ်ဆိုရက်ကလေးဘွားတွေကသိရမယ်သိရမသိရောကိုနိုင်တဲ့အခါမှာလည်းဝင်းတာပြီးတော့ကိုရှုံးတဲ့အခါမှာလည်းလက်ခံရမယ်ဆိုရက်အသိရလည်းမရှိတော့ဘူး။အဲ့ဒီမရှိတဲ့အချိန်နဲ့တစ်ချိန်လုံးမကြည်နဲ့နေတဲ့ဟာကိုမျိုးသိထားရတာဥမာပေါ့ကိုပြောချင်တာမပြောအောင်လှုပ်ချင်တာမလှုပ်အောင်ဒီကြားထဲမှာအကြောက်တရားနဲ့နေရတယ်ဒီအငုံစိတ်တွေရလဲရှိနေတယ်ပညာရေးစနစ်မှာလည်းတွဲပြီးတော့စူပေါင်းတော့နေထိုင်တတ်တဲ့အကျင့်တိခန့်တတ်တဲ့အကျင့်တခြားလူတွေနဲ့ညှိနှိုင်းတတ်တဲ့အကျင့်အရှုံးဝင်နိုင်ခုစလုံးလက်ခံနိုင်တဲ့ကိုကြီးကိုသွေးအဲ့ဒါတွေကပြိုးဆောင်မှမပေးတာဒါတွေကလေ့ကျင့်ပြီးမှရတယ်ပြိုးဆောင်ပြီးမှရတယ်တိုင်းလူပြည်သားကောင်တယောက်ဖြစ်ဖို့ဆိုတာအများကြီးပြိုးဆောင်ပေးရတာပဲအနည်းဆုံးအနည်း20တော့ပြိုးဆောင်ပေးရမယ်
အများနဲ့တဟဇာတရှိရှိနေတိုင်းဆက်ဆံရေးအနိုင်ရှိရင်အရှုံးလည်းရှိမယ်ဆိုတဲ့အတွေ့အခေါ်လူသားတယောက်အနေနဲ့ရောနိုင်ငံသားကောင်းတယောက်အနေနဲ့ပါကြင့်ကြံနေထိုင်နိုင်တဲ့အလေးအကျင့်စတဲ့ကောင်းမွန်အကျိုးရှိတဲ့အတွေ့အခေါ်ပြုမှုတွေပြိုးထောင်ရမယ်အစားကျောင်းစနေကလေးကအမှတ်ကောင်းကောင်းရဖို့ကြီးဆရာထက်သာနေတာဟာဒီကောင်စိတ်ကိုမသိမသားမွေးမြူပေးတာမို့တာဝန်ထက်အခွင့်အရေးကိုမျှော်မှန်းတဲ့အခွင့်အရေးသမားမျိုးဖြစ်သွားနိုင်တယ်လို့လည်းသတိပေးပါတယ်ရှင်။